NLD အစိုးရတက်လာပြီးနောက်ပိုင်းမွန်ပြည်နယ်ကချင်ပြည်နယ်နဲ့ကယားပြည်နယ်စတဲ့တိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုစိုက်ထူတာတရားဒဇင်ကိုဗိုလ်ချုပ်အောင်ဆန်းနာမည်ပေးတာစတဲ့ကိစ္စတွေမှာဒေသခံတိုင်းရင်းသားတွေဘက်ကကန့်ကွက်မှုတွေရှိခဲ့ပါတယ်အဲ့ဒီထဲမှာတနင်္လာနေ့ကပဋိပက္ခဖြစ်နေတဲ့အနေထားကနေပြီးခဲ့တဲ့ February လ2ရက်နေ့မှာဖွင့်ပွဲပြုလုပ်လိုက်တဲ့ကယားပြည်နယ်လွိုင်ကော်မြို့ကဗိုလ်ချုပ်ကြေးရုပ်ကိုဖယ်ရှားပေးဖို့တောင်းဆိုနေတဲ့ဒေသခံကရင်နီလူငယ်တွေကိုတရားစွဲဆိုတာတရားဥပဒေနဲ့မညီလို့ဆိုပြီးတပိတ်စကန်းတွေကိုဖြိုခွဲတာတွေကိုရဲတပ်ဖွဲ့ကဒီအပိုင်းမှာဆောင်ရွက်ခဲ့တာကြောင့်ပြည်သူတွေကြားမှာအဆိုးရွားကိုဝေဖန်မှုတွေရှိလာပါတယ်အဲ့လိုကန့်ကွက်နေတာတွေကြောင့်ကယားပြည်နယ်မှာဗိုလ်ချုပ်ကြေးရုပ်ထားရှိဖို့ပြည်နယ်အစိုးရဘက်ကစတင်လှုပ်ဆောင်ခဲ့ခြင်းကနေလက်ရှိအချိန်ထိတစ်နှစ်ကြာကာလအတွင်းမှာကရင်နီပြည်လူငယ်အင်အားစုကလူငယ်55ယောက်ဟာငိမ့်စုစီဥပဒေပုံမှ1920ရာဇသက်ကြီးဥပဒေပုံမှ905ခဝေးကငယ်တို့နဲ့တရားစွဲဆိုခံထားရပြီလည်းဖြစ်ပါတယ်ဒီနေရာမှာကရင်နီလူငယ်တွေဘက်ကဘာကြောင့်အခုလိုမျိုးကန့်ကွက်နေရတာလဲဆိုတဲ့မေးခွန်းတွေလည်းရှိနေပါတယ်ဒီမေးခွန်းကိုငိမ့်စုစီဥပဒေပုံမှ19နဲ့တရားစွဲဆိုခံထားရတဲ့ကရင်နီပြည်လူငယ်အင်အားစုကဦးကျော်ထင်အောင်ကအခုလိုဖြေကြားပါတယ
်လူငယ်တွေကတော့ဗိုလ်ချုပ်အောင်ဆန်းကိုလေးစားတယ်ဗိုလ်ချုပ်အောင်ဆန်းရဲ့ဂတိကဝတ်တွေကိုအရင်ပေါ်တင်တဲ့ကာလဖြစ်တယ်ရုပ်တုတဲ့တိုင်းသာတန်းတူရေးတွေကိုပို့ပြီးတော့မှလှုပ်ဆောင်တင်တဲ့အတွက်ရုပ်တုမတည်တင်ကြောင်းဆိုတဲ့ကိစ္စကပေါ်ပေါက်လာပါတယ
်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သွားနေတဲ့အချိန်မှာအခုလိုတိုင်းရင်းသားတွေရဲ့သဘောဆန္ဒမပါဘဲလှုပ်ဆောင်နေတာတွေကိုမလုပ်တင်ကြောင်းနိုင်ငံရေးလှိလာသူတွေကပြောကြပါတယ်နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုခုလိုထောက်ပြပါတယ
်ကျွန်တော်တို့နိုင်ငံလွတ်လပ်ရေးကြတဲ့1948ခုနှစ်ကတည်းကစပြီးတော့ဒီနေ့အထိအစိုးရအဆက်ဆက်မှလည်းပဲမမာမဟုတ်တဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဌာန်းခွင့်ကိုယ့်ချင်မှာကိုယ်ဖန်တီးပိုင်ခွင့်တွေကိုအမှတ်ခံချက်မပေးနိုင်ခဲ့ဘူးအဲ့ဒီအတွက်ကြောင့်လေဒီနေ့ဒီအချိန်ထိပြည်တွင်းငြိမ်းချမ်းရေးဟာမရနိုင်ဘူးဖြစ်နေလေလက်ရှိအခြေအနေမှာမမာရက်ဖက်ခေါင်းဆောင်တွေကိုတိုင်းရင်းသားအရက်ဖက်ခေါင်းဆောင်တွေရောနောက်စစ်ဖက်ခေါင်းဆောင်တွေရောဟာညံ့နာဆုံးကြီးညှိနှိုင်းဆွေးနွေးပြီးတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဥတည်နိုင်တဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းစဉ်တွေကိုကြေကြေပြန့်ပြန့်ထိထိရောက်ရောက်ဖော်ဆောင်နိုင်ဖို့အရေးကြီးတယ်အဲ့ဒီလိုဖော်ဆောင်နိုင်ဖို့စင်းစားမယ်ဆိုရင်တိုင်းသားပြည်နယ်ဒေသတွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုတွေကိုဒေသခံပြည်သူတွေရဲ့ဆန္ဒသဘောထားမပါဘဲနဲ့တိဆောက်ဖို့လုပ်နေတဲ့ခြေလှမ်းတွေကိုအမြန်ဆုံးချက်ပြဖို့လိုအပ်ပါတယ်
။နိုင်ငံရေးလှိလာသုံးသက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
သူကဆိုင်ရာဒေတာအလိုက်ရေကောင်းနေရှိတယ်။အဲဒီရေကောင်းနေကြော်လွန်ပြီးတော့ဗိုလ်ချုပ်အောင်ဆန်းရဲ့တင်းဟုတ်ကိုဘာကြောင့်ထူထောင်ရမှာလဲဆိုရဲစိတ်ရဲသူ့မှာရှိ။ဘုရားပြင်တွေကတော့ចောင်းသားတွေရဲ့လှုပ်ရှားမှုကပို့ပြီးတော့ပြင်းထန်ပြောပြလာတာပေါ့ဗျ။ဒီတိုင်းသားတွေနဲ့ចောင်းသားတွေရဲ့အပြစ်မှုသမိုင်းကြောင်းနဲ့ NLD အစိုးရရဲ့ဒီနေ့ဒိုင်းနာပြည်သူတွေရဲ့ဌာနကိုကြော့ခိုက်ပြီးတော့အတင်းအဓမ္မလားဗိုလ်ချုပ်ကျေးဇူးထူထောင်မှုစူးစမ်းတဲ့အတွက်ဗိုလ်ချုပ်ကိုဂုဏ်သိက္ခာကျသိတယ်လို့ယူဆပါတယ်။မလို့ချင်ဘူးလို့ကျွန်တော်ယူဆပါတယ
်။ဗိုလ်ချုပ်ကျေးဇူးထားရှိမှုနဲ့ပတ်သက်ပြီးNLD ပါတီရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်မုံရွာအောင်ရှင်ကတော့သူ့ရဲ့တူရဲအမြင်ကိုခုလိုပြောပါတယ်
။ဒီဘုရားအမြင်ကတော့ဗိုလ်ချုပ်ဆိုတာကဒါမျိုးသားကောင်းဆောင်တက်မတော်ပါခင်ပဲလွတ်လပ်ရေးပြည်သူကပဲလေ။သူစင်တော့ဒီကြရပြည်နယ်လွတ်လပ်ရေးရအောင်ကျွန်တော်ဗမာရီနဲ့ပေါင်းပြီးတော့ကြရပြည်နယ်တစ်ခုလုံးကလည်းပူးပေါင်းပြီးတော့လွတ်လပ်ရေးရအောင်လုပ်ခဲ့တာလေ။ဒီကိစ္စကဗိုလ်ချုပ်ကြီးရုပ်ကိုထိမ့်မှတ်ပေါ့လေ။ထားသင့်တယ်လို့ကျွန်တော်ကမြင်တယ်။ဗိုလ်ချုပ်ကတိုင်းရင်းသားအားလုံးနဲ့တိုင်းနဲ့မျိုးသားကောင်းဆောင်ပဲလေ။ဒါကိုဒီလောက်ထိအပြင်းထန်ကန့်ကွက်စရာလိုသလားပေါ့လေ။ကြီးရုပ်ကလည်းစိုက်ထူပြီးပြီဆိုတဲ့အခါကျတော့လေပူးပေါင်းဆောင်ရွက်စေချင်တယ်။ကြရပြည်နယ်အစိုးရအနေနဲ့လည်းဒီဟာကိုအပြင်းကြီးနိုင်နိုင်နဲ့ပေါ့လေ။တင့်မြတ်တဲ့နီလန်းတစ်ခုကိုလည်းရှာပွေတင့်တယ်လို့ကျွန်တော်မြင်တယ်။ဒီဒေသကပြည်သူလူထုရဲ့လူမျိုးစုတစ်ခုတည်းရဲ့သဘောထားဆိုတာတက်ပေါ့လေ။အဲဒီမှာရှိတဲ့ပြည်သူလူထုအလုံးရဲ့သဘောထားကိုလည်းသတိပြုသင့်ချင်တယ်လို့
။တစ်ဖက်မှာလည်းတိုင်းဒေသဒေသတွေမှာဗိုလ်ချုပ်ကြီးရုပ်ထားရှိတဲ့အပေါ်တိုင်းဒေသပါတီတို့ရဲ့သဘောထားအမြင်တွေကိုလည်း RFA ကမေးမြန်းခဲ့ပါတယ်။
ငင်းတပ်ပြင်းနေအလုံးကဘုချုကိုကျွန်တော်တို့လေ့စားပါတယ်တိမှတ်ပြုတယ်တစ်ဖက်မှာသူ့ရဲ့ဂရိကဝဲဥပမာတန်တူကြီးကိုပိုင်ပြတ်တခွင်းဒီတာနိုင်ရှော့အကောင့်ထဲပေါ်တာကပူကြီးကြီးတယ်ကြီးရုပ်ကြီးလာထားတော့လေဘာသူရှိမလဲဆိုတဲ့အမြင်ကကျွန်တော်တို့ရဲ့ခံယူချက်ပဲ
ချင်းတုတ်တက်ရေးပါတီဥက္ကဋ္ဌဦးနိုထန်ကကသူ့ရဲ့ခံယူချက်ကိုပြောပြသွားတာပါဆက်ပြီးတော့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးခွန်ကောင်အောင်ခန့်က
ကျွန်တော်တို့ကချင်ဒေတာမာတွေလည်းလုံခဲ့တဲ့ချိန်ကပူချုပ်ကြေးရုပ်ကိုစိုက်ချူပါတယ်ကျွန်တော်ကချင်နိုင်ငံရေးပါတီကဒါကိုတရားဝင်ကောက်ွက်စတိတ်မန့်ထုတ်ထားပါတယ်ဒါကိုအသိအကျဉ်းပြုပြီးမှစိုက်ချူမဲ့ဟာတွေလည်းရှိတယ်လို့ကြားနေတယ်ကျွန်တော်အနေနဲ့လည်းဒီဟာကိုလုံးဝကောက်ွက်ပါတယ်အခုဒါကြောင့်မို့ဆက်လက်ပြီးမှစိုက်ချူမဲ့ဟာတွေလည်းရှိတယ်လို့ကြားနေတယ်ကျွန်တော်အနေနဲ့လည
ိမ့်မှအနေနဲ့လှုပ်ဆောင်ကျင်နာကိုနားလည်ပေမဲ့အတင်းအဓမ္မလှုပ်တဲ့ဟာမှန်သမျှကိုတော့ကန့်ကွက်တယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကဒေါ်တင်စာရွှင်းလက်ကြီးကပြောပါတယ်
ကျုံနဲ့ပတ်သက်တဲ့အကြောင်းအရာတွေဒေါ်ဆက်စစ်စစ်နဲ့ပတ်သက်တဲ့အကြောင်းအရာတွေမြန်မာနိုင်ငံမှာနှစ်ပေါင်းများစွာတန့်သက်ခံရတယ်ဖိနှိပ်ခံရတယ်သတင်းမှားတွေလွှင့်ခံရတဲ့အခါမှာအခုလိုမျိုးလွတ်လပ်တဲ့ဒီ NLD အဆောင်နဲ့အစိုးရဖြစ်လာတဲ့အခါမှာလူတွေကဒီအပေါ်မှာဂုဏ်ကွာနဲ့လေးစားတဲ့စိတ်ကိုပြန်ပေါ်ထုတ်လို့ရတဲ့အနေနဲ့နောက်လည်းဦးမှုရယူတဲ့သဘောနဲ့ပေါ့နော်ဒီကိုကျုံနဲ့ပတ်သက်တဲ့အထိမတ်ရုပ်တွေဒါတွေကမြောင်များစွာခင်ကြီးရလှုပ်လာကြတယ်ဆိုတော့ဒါကနှစ်ပေါင်းများစွာဖိနှိပ်ခံရတယ်တိုးထွက်လာတဲ့ဟိုလူရဲ့ခံစားချက်ပေါ့နော်ဒါအောင်လဲအဲပေါ့နားလေပြည်တယ်တစ်ချိန်ထဲမှာလဲခံစားချက်တွေပေါ်မှာပေါ့နော်လေးစားမှုကိုလွန်ကဲပြီးတော့ကိုယ်ခွင်မဲ့ပုံစံမျိုးဖြစ်လာတဲ့သဘောတွေကလည်းလက်ရှိမှာရှိနေတာညင်းလို့မရပါဘူးဆိုတော့ရုပ်တုပုံစံနဲ့ကိုယ်ခွင်တဲ့အလေးထားမြန်မာနိုင်ငံလူနိုင်ငံမျိုးမှာပို့ပြီးတော့များတယ်ပေါ့နော်ခင်ဗျားတို့မှလုပ်တဲ့လုပ်ငန်းစံတများကိုကျွန်တော်ကကန့်ကွက်တယ်ပေါ့နော်ဘယ်နေရာမှာမဆိုဒေတာပြန်နေရဲ့အမြင်စာရူလေးစားလိုက်နာတက်တယ်လို့မြင်ပါတ
ယ်ဒီလိုမျိုးအတင်းအဓမ္မစိုက်ထူမှုတွေကြောင့်ငကိုရဲကလေးစားမှုရှိပြီးသားဗိုလ်ချုပ်အောင်ဆန်းအပေါ်မှာတိတ်ခါချနေတယ်လို့ဖြစ်ကြောင်းသုံးသပ်သူတွေရှိတယ်လို့တိုင်းနယ်ပြည်နယ်အားလုံးနီးပါးမှာဗိုလ်ချုပ်ကျေးရုပ်တွေစိုက်ထူဖို့ကမဖြစ်မနေလိုအပ်သလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်ရှင်